မင်္ဂလာညနေခင်းပါတော်တာရှင်များရှင် VOA American အတန်ရဲ့2019ခုနှစ်ဇန်နဝါရီလ2ရက်ဗုဒ္ဓဟူးနေ့ညနေပိုင်းစီစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်အစိုးရရဲ့လုပ်ငန်းတချို့ရပ်ဆိုင်းထားတာအခုဆို12ရက်ရှိဖြစ်တဲ့ဒီနေ့မှာပဲလွှတ်တော်ကောင်းဆောင်နေတဲ့အင်ဂျီရိုမှာတွစ်ဆုံမှုသမ္မတဒေါ်နယ်ထရန့်ကဖိတ်ကြားထားပါတယ်။ရခိုင်ပြည်နယ်တွင်းပြီးခဲ့တဲ့ရက်တွေအတွင်းတိုက်ခိုက်မှုတွေကြောင့်ရဲတပ်ဖွဲ့ဝင်တို့ပြင်းထန်တန်ရရတဲ့အကြောင်းအစိုးရကဒီနေ့ပဲသတင်းထုတ်ပြန်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ဒေါက်ခင်စိုးဝင်းနဲ့တူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ရခိုင်ပြည်နယ်တွင်းမှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့ AA တို့အကြားနှစ်သိကူနေကနေဒီကနေ့ထိတိုက်ပွဲတွေဆက်ဖြစ်နေဆဲဖြစ်တယ်လို့ဒေသခံတွေကပြောပါတယ်
။မနေ့ကလေကန်ပြင်းနဲ့စီတောင်ကျမှာဖြစ်တယ်။ပေါက်တန်ကျနေတဲ့အမျိုးကြီးတို့လက်နက်ငယ်တို့လေအတန်ကျနေရတယ်။ရွာသားတွေထွက်ပြီးလို့
ဇီရီတောင်ကြီးရွာအုပ်ချုပ်ရေးမှူးဦးကျော်တန်းပြောသွားတာပါ။သတင်းပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒါအပြင်2019နှစ်သစ်မှာမြန်မာပြည်သူပြည်သားတွေကိုယ်တိုင်ဘာတွေမျှော်လင့်ထားကြပါသလဲ။သူတို့ရဲ့ဘဝတွေအပေါ်တိုက်ရိုက်တရမှုဖြစ်စီမဲ့ဘယ်လိုဖြစ်ထွန်းတိုးတက်မှုတွေကိုမြင်ကျင်ကြပါသလဲ။ရန်ကုန်မြို့အလွှာဆောင်ကလူတချို့ရဲ့ပြောဆိုချက်တွေကိုစူးစီးတင်ပြခြင်းနဲ့အတူအခြားစိတ်ဝင်စားဖွယ်ရာသတင်းလွှာတွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်စိုးဝင်းတို့ကပြောပြပေးပါအောင်ရှင
်။အမေရိကန်ဆွေရဲ့လုပ်ငန်းတချို့ရပ်ဆိုင်းထားတာစနစ်ရရှိဖြစ်တဲ့ဒီနေ့မှာတော့သမ္မတဒေါ်နယ်ထရန့်ကနေဆက်လုံခြုံရေးကောင်းစဉ်နဲ့အင်ဂျီရိုမှာဆွေးနွေးဖို့ Republican နဲ့ Democrat Party ကလွှတ်တော်ခေါင်းဆောင်တွေကိုဖိတ်ကြားထားပါတယ်။တွေ့ဆုံပွဲကိုထက်တော်တော် Republican လူများစုခေါင်းဆောင် Mitch McConnell တက်ရောက်မယ်လို့မျှော်လင့်ရပေမဲ့ Democrat လူနည်းစုခေါင်းဆောင် Chuck Schumer နဲ့အောက်လွှတ်တော်ဥက္ကဋ္ဌဖြစ်လာမယ့် Nancy Pelosi တို့တက်ရောက်ဖို့ရှိမရှိအစိုးရလုပ်ငန်းတွေပြန်လည်လက်ပတ်နိုင်အောင်ညှိနှိုင်းဖို့ရှိမရှိဆိုတာတွေကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။မနေ့ပံကြာသပတေးနေ့မှာလွှတ်တော်ပြန်လည်ကျင်းပရမှာအောက်လွှတ်တော်လူများစုဖြစ်လာမဲ့ဒီမိုကရက်ပါတီကလွှတ်တော်ဥက္ကဋ္ဌ Pelosi ကတော့ရန်နှတ်ထားတဲ့အစိုးရလုပ်ငန်းအများစုကိုစက်တင်ဘာလကုန်ထိပြန်လည်လက်ပတ်နိုင်မှုနဲ့အမိမြေလုံခြုံရေးဝန်ကြီးဌာနကိုဖေဖော်ဝါရီလ10ရက်နေ့ထိလက်ပတ်နိုင်မဲ့ဥပဒေမူကြမ်းတွေကိုမဲခွဲသွားဖို့လည်းစီစဉ်ထားပါတယ်။ဒီမိုကရက်တီအစိုးရပြုထားတဲ့ဥပဒေမူကြမ်းတွေထဲမှာတော့အမေရိကန်နဲ့မက္ကဆီကိုနိုင်ငံနယ်စပ်မှာတိုင်းကာဖို့သမ္မတထရန့်ကတောင်းခံထားတဲ့ဗန်နာရေးအသုံးစရိတ်ဒေါ်လာ5ဘီလီယံတော့မပါဝင်ပါဘူး။သမ္မတကတော့သူတောင်းခံထားတဲ့အတိုင်းမရခဲ့ရင်ဥပဒေတွေကိုလက်မှတ်ထိုးမှာမဟုတ်တဲ့အကြောင်းပြောဆိုထားတာပါ။ဒီမိုကရက်တီကတော့နယ်စပ်လုံခြုံရေးစီစဉ်တဲ့ဒေါ်လာ 1.33 ဆွဲဖို့အစိုးရမှာအစိုးပြုထားပါတယ်။အင်ဂျီရိုပြောဝဲရဆာရာဟက်ဂရီစန်ဒါစ်ကတော့ဒီမိုကရက်တီရဲ့အစီအစဉ်ဟာနယ်စပ်လုံခြုံရေးအတွက်လုံလောက်မှုမရှိတဲ့အကြောင်းနဲ့အမေရိကန်နိုင်ငံသားတွေထက်တခြားနိုင်ငံသားတွေကိုဦးစားပေးတဲ့အစီအစဉ်ဖြစ်မနေ့နောက်ပိုင်းမှာပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။
အမေရိကန်နဲ့မက္ကဆီကိုနယ်စပ်ဆန်ဒီယေဂိုမြို့နားမှာအင်္ဂါနေ့မနေ့ကနယ်စပ်ခြံစည်ရိုးကိုဖျက်ပြီးအမေရိကန်ပိုင်နယ်ထဲဝင်ရောက်ဖို့ကြိုးစားကြတဲ့လူ150ကိုအမေရိကန်နယ်စပ်လုံခြုံရေးတွေကငရုတ်ရည်နဲ့မျက်ရည်ရိုးဘုံးပစ်ပြီးဟန့်တားခဲ့ကြရပါတယ်။အမေရိကန်ပိုင်နယ်ထဲဝင်ဖို့ကြိုးစားသူလူအုပ်ကခြံစည်ရိုးကိုကြော်တက်တာတွေဒါမှမဟုတ်အောက်ကနေဝင်ဖို့ကြိုးစားတာတွေလုပ်ခဲ့ကြဒါလို့တချို့ကလည်းအမေရိကန်နေသားဆောင်လုံခြုံရေးတပ်ဖွဲ့တွေကိုခဲတွေနဲ့ပစ်ပောက်ခဲ့တာကြောင့်မျက်ရည်ရိုးဘုံတုံးပြီးကာကွယ်ခဲ့ရတယ်လို့အမေရိကန်အကောက်ခွန်နဲ့နေသားဆောင်အေဂျင်စီကပြောပါတယ်။ခဲနဲ့ပောက်သူတွေကိုသာပစ်မှတ်ထားပြီးမျက်ရည်ရိုးဘုံအသုံးပြုခဲ့တာကြောင့်ကလေးတွေပါဝင်တခြားသူတွေကိုမထိခိုက်စေဘဲခဲနဲ့ပောက်တဲ့သူ25ယောက်ကိုဖမ်းဆီးနိုင်ခဲ့ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။အမေရိကထိုက်လေပိုင်းကနေထွက်ခွာလာသူ9000တက်မင်းဟာမက္ကဆီကိုနိုင်ငံကိုဖျက်ပြီးအမေရိကန်နိုင်ငံမှာခိုးလုံခွင့်ရဖို့အတွက်ဝင်ရောက်ရေးကြိုးစားနေကြတာဖြစ်ပါတယ်။သူတို့တွေဝင်မလာနိုင်အောင်သမ္မတထရန့်အစိုးရကနေဆက်တကြောမှာထောင်နဲ့ချီတဲ့စစ်သားတွေကိုအင်အားဖြည့်ဆည်းလွတ်ပြီးစောင့်ကြပ်ခိုင်းထားတာဖြစ်ပါတယ်ရှင်။
မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်နဲ့နှစ်သစ်မှာထပ်မံတွေ့ဆုံမှုမျှော်လင့်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကတော့2018ခုနှစ်တည်းအမေရိကန်နဲ့စိတ်ဆင်နာကောင်းကောင်းဆက်ဆံမှုမျိုးတွေနှစ်သစ်မှာဖြစ်ချင်မှာဖြစ်တော့မယ့်ကြောင်းနှစ်သစ်ကူမိန်ကုန်းမှာပြောဆိုထားတာပါ။အမေရိကန်ရဲ့စီးပွားရေးပိတ်ဆို့တံခတ်မှုတွေဆက်ရှိနေမယ်ဆိုရင်မြောက်ကိုရီးယားရဲ့နျူကလ িয়ার ရေးဆွေးနွေးမှုတွေကိုပုံစံတစ်မျိုးနဲ့ချင်းကပ်ကောင်းချင်းကပ်ရမယ်ကြောင်းမြောက်ကိုရီးယားကောင်ဆောင်ကပြောဆိုလိုက်ပြီးနောက်မနေ့ကပဲသမ္မတထရန့်ကနောက်တစ်ချိန်တွေ့ဆုံမယ့်အပေါ်အကောင်းမြင်သဘောထားကို Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာလည်းဖြစ်ပါတယ်။ အမေရိကန်သမ္မတနဲ့အချိန်မီတွေ့ဆုံဆွေးနွေးဖို့အသင့်ရှိနေတယ်လို့နိုင်ငံတကာကတိုင်ဝမ်ကကြိုဆိုမဲ့ရက်လက်မျိုးတွေထွက်ပေါ်ဖို့ကြိုးပမ်းသွားမှာဖြစ်ကြောင်းမြောက်ကိုရီးယားခေါင်းဆောင်ကပြောဆိုထားတာပါဒါပေမဲ့လည်းမြောက်ကိုရီးယားပြည်သူတွေရဲ့စိတ်ရှိသီးခံနိုင်စွမ်းပေါ်အတွက်မှားပြီးဖိအားတွေပေးလာခဲ့မယ်ကမ္ဘာလယ်မှာပေးထားတဲ့ကိရိတွေကိုမတီးပဲပိတ်ဆို့တံခတ်အရေးယူမှုတွေချမှတ်ဖို့ကြိုးပမ်းလာမယ်ဆိုရင်တော့အချုပ်ချာအာဏာကိုကောက်ွယ်ဖို့နဲ့ကိုရီးယားကျွန်းဆက်မှာငြင်းရဲရရှိဖို့တခြားနီးလန်းရှာဖို့ကလွဲလို့ရွေးစရာလမ်းမရှိတော့တဲ့အကြောင်းလဲမြောက်ကိုရီးယားခေါင်းဆောင်ဆောင်ကပြောဆိုထားပါတယ်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်တွေကိုထုတ်လုပ်တာစမ်းသပ်တာတွေဒါမှမဟုတ်ရင်လည်းအသုံးပြုတာဖြန့်ချိတာတွေဆက်လုပ်သွားဖို့မရှိတဲ့အကြောင်းလဲမနေ့တုန်းကလက်တွေကူမိန်ကောမှာကင်ဂျွန်ကပြောဆိုထားတာပါအမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေပြီးခဲ့တဲ့နှစ်ဇွန်လတဲ့စင်ကာပူနိုင်ငံမှာထိပ်သီးတွေ့ဆုံခဲ့ပြီးနောက်ပိုင်းကဆက်လို့နှစ်ဖက်ကြားဆက်ဆက်ညှိနှိုင်းမှုတွေမှာတိုးတက်မှုမရဘဲရပ်တန့်နေတာလည်းဖြစ်ပါတယ်
တရုတ်သမ္မတရှီချင်းပင်ကကိုပိုင်အုပ်ချုပ်တဲ့ထိုင်ဝမ်ကျွန်းအနေနဲ့တီးခြားခွဲထွက်ပြီးလွတ်လပ်တဲ့နိုင်ငံထူထောင်မဲ့အကြံစီကိုဆွတ်လွတ်တင်ပြီးတရုတ်ပြည်မကြီးရဲ့နယ်မြေအဖြစ်လက်ခံကြဖို့တိုက်တွန်းလိုက်ပါတယ်တရုတ်နဲ့ထိုင်ဝမ်ကြားတန်တမာဆက်ဆံရေးပြိုင်ဘက်တွေဖြစ်စေခဲ့တဲ့ထိုင်ဝမ်ကတနိုင်ငံတည်းသာသွေးချင်းတွေအတွက်အမှားစကားဆိုတဲ့အထင်ကြီးရမင်းကွန်းအနှစ်40ပြည့်အထိမ့်မှတ်ကိုတရုတ်သမ္မတရှီချင်းပင်ကဒီကနေ့ပြောဆိုရင်တရုတ်နိုင်ငံရဲ့ထိုင်ဝမ်ပေါ်ရပ်တည်ချက်ကိုထပ်လောင်းအတည်ပြုလိုက်တာဖြစ်ပါတယ်တရုတ်နိုင်ငံရဲ့တနိုင်ငံစနစ်နှစ်ခုဆိုတဲ့မူပေါင်းအောက်မှာငြင်းငြားစွာပြန်လည်ပေါင်းစည်းနိုင်ရေးအတွက်ပတ်ဝန်းကျင်တစ်ခုကိုဖန်တီးပေးဖို့တကားဖွင့်ထားပါတယ်လို့တရုတ်သမ္မတရှီချင်းပင်ကပြောဆိုလိုက်ပါတယ်ဒါပေမဲ့တီးကြားခွဲထွက်တဲ့ဘယ်လိုလှုပ်ရှားမှုမျိုးကိုမဆိုတရုတ်နိုင်ငံကခွင့်ပြုမှာမဟုတ်ဘူးဆိုတာကိုတော့သတိပေးလိုက်ပြီးပြန်လည်ပေါင်းစည်းရေးအတွက်လိုအပ်ရင်စီရေးအရာအေးအေးယူလာတွေလုပ်မယ်လို့လည်းထပ်မံကြုံဝါလိုက်ပါတယ်ထိုင်ဝမ်သမ္မတဆိုင်အင်္ဂွန်ကတရုတ်နိုင်ငံအနေနဲ့ထိုင်ဝမ်ချင်းရဲ့ကိုပိုင်အုပ်ချုပ်တဲ့အဆင့်ကိုမဖြစ်မနေလက်ခံမှဖြစ်မယ်လို့မနေ့ကနှစ်တကူးမင်ကမှပြောဆိုပြီးနောက်တရုတ်သမ္မတရှီချင်းပင်ကအခုလိုတုံ့ပြန်လိုက်တာဖြစ်ပါတယ်ရှင်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်လနကံပြပကတိဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်အတွင်းပြီးခဲ့တဲ့ရက်တွေမှာတက်ခတ်မှုတွေကြောင့်ရက်တပ်ဖွဲ့ဝင်တို့အပြင်းထန်ထန်ရတဲ့အကြောင်းမြန်မာဆွေရကဒီနေ့ပဲသတင်းထုတ်ပြန်လိုက်သလိုနောက်ထပ်တက်ပွဲတွေဖြစ်နေတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်ပူစီတော်မြို့နယ်အတွင်းလွန်ရွေးတောင်ဝင်ယူထားတဲ့နေချာဆောင်တက်ဖွဲ့ဝင်တွေရသေးတော်ပူစီတော်ကာလမော်ကစေတောင်ရွာကဖုန်ကြီးချောင်းဝင်းမှာယာယီချေစိုက်ထားစဉ်မနေ့စောပိုင်းမှာလက်နက်ကင်အင်အား30လောက်ကလက်နက်ကြီးတွေလက်နက်ငယ်တွေနဲ့စတင်ပစ်ခတ်ရာက10မိနစ်လောက်အပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့တဲ့အကြောင်းအစိုးရရဲ့သတင်းတွေမှာဖော်ပြခဲ့ကြတာပါတက္ကမှုအတွင်းဒေသခံကြေးရွာသားတွေထိခိုက်မှုမရှိခဲ့ပေမဲ့နေချာဆောင်တက်ဖွဲ့ဝင်ရဲတပ်သားတူကတော့ဒဏ်ရာရရှိခဲ့ပြီးစိုးရင်ရတဲ့အကြောင်းလည်းသတင်းကဖော်ပြပါတယ်တက်ခတ်တဲ့လက်နက်ကင်တွေကဘဲဖွဲ့စည်းရဆိုတာကိုတော့သတင်းမှာဖော်ပြမထားပေမဲ့မကြသေးရင်လတွေကဆက်လို့ဘူတိတော်မြို့နယ်အပောင်းဝင်ရခိုင်ပြည်နယ်ထဲမှာမြန်မာလူမျိုးရေးတပ်ဖွဲ့တွေနဲ့တိုင်းဒေသလက်နက်ကင်ရခိုင်တပ်မတော်အေအေတို့တပ်ဖွဲ့တွေဇက်တိုက်ဆိုသလိုဖြစ်ပွားနေတာပါဒီဖွဲ့ရဲ့ပြောခွင့်ရခိုင်သူခါကတော့စီတောင်ဒေသမှာလူမျိုးရေးတပ်ဖွဲ့တွေနဲ့တက်ခတ်မှုတွေရှိကြောင်းအတည်ပြုပေမဲ့နေစကြားဆောင်ရဲတပ်ဖွဲ့ဝင်တွေကိုတက်ခတ်မှုမရှိကြောင်းငြင်းဆန်ထားပါတယ်ဒီနေ့မှလည်းဘူတိတော်နဲ့ကြောက်တော်မြို့နယ်တွေမှာတက်ခတ်မှုတွေချို့ရှိခဲ့ကြောင်းလည်းအေအေဖွဲ့ပြောခွင့်ရကပြောဆိုခဲ့တာပါဒီမှာတမ်မလို့ကတော့စစ်စီနေမြေတချို့မှာစီးရီလိုရှားမှုတွေကိုဒီဇင်ဘာလ21ရက်နေ့ကနေဧပြီလ30ရက်နေ့ထိရက်ဆိုင်ထားမဲ့အကြောင်းကြေညာထားပြီးတက်ခတ်မှုတွေရန်နာထားစဉ်ငင်းငယ်အတွက်ဆွေးနွေးဖို့ရည်ရွယ်ထားတဲ့အကြောင်းပြီးခဲ့တဲ့လတည်းမှာပဲကြေညာထားပေမဲ့လက်တလုံးလက်နက်ကန်ပြစ်ခတ်တွေဖြစ်နေတဲ့ရခိုင်ပြည်နယ်ကတော့လေးလာချာစစ်စီရီတွေရန်နာမဲ့အစီအစဉ်မှာပါဝင်တာမရှိပါဘူး
ဘင်္ဂလားဒေ့ရှ်နိုင်ငံမှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲမှာဝန်ကြီးချုပ်ရှိတ်ဟာစီနာဦးဆောင်တဲ့ပါတီကအပြတ်အသတ်နိုင်ရခဲ့တဲ့အတွက်အစိုးရဖွဲ့စည်းနိုင်ရေးပြင်ဆင်နေပါပြီ။ဒါဟာအဝါမီလိဂ်ပါတီဦးဆောင်တဲ့အစိုးရတက်တန်း၃ချိန်ဆက်တိုက်အတွက်အစိုးရဖွဲ့နိုင်ရေးပြင်ဆင်နေတာဖြစ်ပါတယ်။ဒါပေမဲ့ဦးဆောင်ပါတီအနိုင်ရခဲ့တဲ့ရွေးကောက်ပွဲကတော့အကြမ်းဖက်မှုတွေဖြစ်ခဲ့ပြီးမဲသမားမှုတွေရှိခဲ့တယ်ဆိုတဲ့တန်တရားတွေနဲ့ရင်ဆိုင်နေရပါတယ်။မဲလိန်နာတွေနဲ့မဲဆန္ဒရှင်စီရင်တွေမမှန်ပကန်လုပ်ခဲ့တယ်ဆိုတဲ့ဆွတ်ဆွဲချက်တွေအပြင်အဝါမီလိဂ်ပါတီထောက်ခံသူတွေကအတိုက်ခံပါတီမဲယုံကြတာဝန်သူတွေကိုသိခံပါရှင်မဲအတိုက်ခံပါတီကနေမဲယုံ ဒီအဝါမီမစ်လိဂ်ပါတီထောက်ခံသူတွေမဲယုံကြတာဝန်ရှိသူတွေကိုမဲယုံတဲ့ဝင်ခွင့်မပေးဘဲပိတ်ပင်ထားခဲ့တယ်လို့ဆိုပါတယ် GOF လို့ခေါ်တဲ့အကြီးမားဆုံးအတိုက်ခံညွန်ပေါင်းအဖွဲ့ကတော့တနင်္ဂနွေနေ့ကရွေးကောက်ပွဲဟာတရားမဝင်လို့ပယ်ဖျက်ကြောင်းကြေညာပေးဖို့တောင်းဆိုနေပါတယ် GOF ဥက္ကဋ္ဌကမာဟူစိန်ကတော့နိုင်ငံတော်လုံးမဲတမျှအတိုက်ခံရတယ်လို့ပြောဆိုလိုက်ပါတယ်ပြည်သူ့ခနိုင်လာတဲ့ဒီရွေးကောက်ပွဲရဲ့ရလဒ်ကိုလက်မခံနိုင်ကြောင်းနဲ့ဗက်မလိုက်တဲ့အစိုးရတရက်ကနေရွေးကောက်ပွဲအသစ်တရက်ကျင်းပပြီးဖို့ GOF ကGOF အတိုက်ခံညွန်ပွဲကညွန်ပေါင်းအဖွဲ့ကတောင်းဆိုနေတာဖြစ်ပါတယ်ရှင်
။အိန္ဒိယနိုင်ငံမှာဘာသာရေးအရထွတ်မြတ်ထားတဲ့နေရာတွေကိုအရွယ်ရောက်သူအမျိုးသမီးတွေဝင်ရောက်ခွင့်ကန့်သတ်ထားတဲ့ရာစုနှစ်နဲ့ချီတဲ့တားမြစ်ချက်ကိုဆန့်ကျင်ပြီးအမျိုးသမီးနှစ်ဦးဒီနေ့ပဲဟိန္ဒူဘုရားကျောင်းတစ်ခုထဲဝင်ရောက်ခဲ့ကြပါတယ်။အိန္ဒိယနိုင်ငံတောင်ပိုင်းကေရလာပြည်နယ်ကတောင်ပေါ်ဘုရားကျောင်းတစ်ခုဖြစ်တဲ့ဆာရီမာလာကိုဒေသခံရဲတပ်ဖွဲ့ဝင်တွေခြံပြီးအမျိုးသမီးနှစ်ဦးအယုံမတက်ခင်အချိန်မှာဝင်ရောက်ခဲ့ကြတာပါ။တဲ့စနစ်ကနေ50ရာအမျိုးသမီးတွေဝင်ရောက်ခွင့်တားမြစ်တာကိုထောက်ခံထားတဲ့ဟိန္ဒူအယူဝါဒဆွဲပြင်းထန်သူအုပ်စုတွေအတွက်တော့အမျိုးသမီးနေရာဝင်ရောက်တဲ့အတွက်ဖျားချောင်းကိုညင်နွမ်းစေတယ်ဆိုပြီးအမျက်ဒေါသထွက်ဖို့လဲတရားတော်ရှိနေပါတယ်ဟိန္ဒူဘာသာဆင်လာရကလေးမူပွားနိုင်တဲ့အရွယ်အမျိုးသမီးတွေဟာစင်ကြယ်မှုမရှိဘူးလို့ယုံကြည်ထားကြပြီးဘာသာရေးခန်းနာတွေမှာပါဝင်ဝင်လည်းမပေးပါဘူးဆာရီမာလာဖျားချောင်းကိုအရင်ဆုံးကဝင်ဖို့ကြိုးစားခဲ့ကြတဲ့အမျိုးသမီးတွေကိုတော့ဟိန္ဒူဘာသာဝင်တွေကတားဆီးခဲ့ကြတာပါဒါပေမဲ့လည်းတားမြစ်ချက်ဟာဥပဒေနဲ့မညီကြောင်းအိန္ဒိယတရားရုံးချုပ်ကဆုံးဖြတ်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့နှစ်စက်တင်ဘာလထဲမှာပဲဟိန္ဒူဘာသာကိုယ်ပိုင်သူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြားတွေ့ထွက်တန်ယူအတည်ယုံနေလည်းဖြစ်ခဲ့ပါတယ်ပြည်နယ်ဝန်ကြီးချုပ်ပင်နာရီဗီဂျန်ရန်ကတော့ဖျားချောင်းကိုဝင်လို့သူဘယ်သူကမဆိုရဲတပ်ဖွဲ့ကအကာဝေးပေးမှာဖြစ်တဲ့အကြောင်းဒီနေ့ပဲသတင်းတောက်တွေကိုပြောဆိုခဲ့တာပ
ါထိုင်းနိုင်ငံမှာရာစုနှစ်တွေနဲ့ချီအုပ်ချုပ်တဲ့ထီးနန်းစံဘရင်စနစ်အရာထိုင်းဘရင်မဟာဝိဇ္ဇာလုံကုန်းဟာမေလ၄ရက်နေ့ကနေ၆ရက်နေ့အထိတရားဝင်ဗိသိက်ခံယူမှာဖြစ်တယ်လို့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကဒီကနေ့ဗုဒ္ဓဟူးနေ့မှာကြေညာလိုက်ပါတယ်ထိုင်းနိုင်ငံမှာနန်းသက်290ကျားထိနှံဆန်ခဲ့တဲ့ဘရင်ဘူမိဘောဟာ2016ခုနှစ်မှာနှစ်ရွာဆန်ခဲ့ပြီးနောက်သက်66နှစ်အရွယ်တားဖြစ်သူအိမ်ရှိမင်းသားမဟာဝိဇ္ဇာလုံကောင်းကထိနှံအမွေဆက်ခံခဲ့တာဖြစ်ပါတယ်ရှင
်ဗုဒ္ဓဟူးနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်ဆိုးဝင်းတို့ကပြောပြပေးခဲ့တာပါအခုထုတ်လွှင့်ပေးနေတဲ့ Radio Diet ထုတ်လွှင့်အစီအစဉ်ကို VOA ရဲ့ Internet Website လိပ်စာ burmese.voanews.com ကနေလည်းကျွန်တော်တို့အခုထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီနှားဆင်နိုင်ပါတယ်အခုတော့သတင်းလွှာတွေကိုထုတ်လွှင့်ပေးပါမယ်ရခိုင်ပြည်နယ်အတွင်းမှာမြမတက်မရွန်နဲ့ရခိုင်လက်နက်ကိုင်ဖွဲ့ AA တို့အကြားနှစ်သက်ကူးနေကနေဒီကနေ့အထိတိုက်ပွဲတွေဆက်ဖြစ်နေသေးပါအဲ့ဒီတိုက်ပွဲတွေဒါမကလုံခြုံရေးပိုင်းဆိုင်ရာတခြားစိုးရင်ပွဲအခြေအနေတချို့လည်းရှိနေပြီးနေရက်ဆွန့်ခွာထွက်ပြေးနေရသူတွေဟာလည်းလိုအပ်တဲ့အကူအညီတွေမရနိုင်ပဲဖြစ်နေပါတယ်။ဒီအကြောင်းကို VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကုန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။2019နှစ်သိကူးနေ့ကနေဒီကနေ့ဗုဒ္ဓဟူးနေ့အထိရခိုင်ပြည်နယ်ဗုဒ္ဓတောင်မြို့နယ်နဲ့ကြောက်တော်မြို့နယ်ဘက်မှာမြမတပ်မတော်နဲ့ရခိုင်တပ်မတော် AA ဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေစေလို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခက VOA ကိုခုလူပြောပါတယ်
မနေ့ကဇန်နဝါရီလ10ရက်နေ့ကစပြီးတော့ဒီနေ့နေ့ရက်နေ့မှလည်းပဲတိုက်ပွဲကဆက်ပြီးတော့ဖြစ်နေတော့မယ်ဗျအဲ့ဒီဗုဒ္ဓတောင်မြို့နယ်ပေါ့ဒီနေ့မနေ့မှလည်းပဲ7နာရီ5မိနစ်ကစလို့ဒီငွားရုံတော်ရွာရဲ့ရှေ့ဖက်တောင်တန်းပေါ်မှာတိုက်ပွဲပြင်းထန်နေတယ်အမေကတော့တိုက်ပွဲကနှစ်နေရာမှာဖြစ်တယ်ဗျပထမတိုက်ပွဲကတော့ဒေတောင်နဲ့ကန်တင်ရွာအကြားမှာဖြစ်တာဒီမှာစစ်တပ်ကနေတက်လန်သွားပြီးတော့မှသူတို့ဒီလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်တယ်ဗျကန်တင်ရွာသေးကိုလက်နက်ကြီးအလုံး20တက်မနေသူတို့ပစ်ခတ်တာရှိတယ်အဲ့မှာဖုန်းကြီးကြောင်ဒီမှာရွာသေးမှာရောအဲ့မှာရှိတယ်ဗျနောက်ဒုတိယတိုက်ပွဲကတော့ကြောက်တုံမြို့နယ်ဘလူချောင်းရွာရဲ့အရှိတ်အဝါမှာဖြစ်တာစင်နာရီ50မိနစ်မှာဖြစ်တယ်
ဒီလိုဖြစ်တဲ့တိုက်ပွဲတွေမှာတပ်မတော်ဘက်ကနေရွာသင်းကိုလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့လဲခိုင်တုခကဆိုပါရယ်တိုက်ပွဲတွင်နှစ်ဖက်ထိခိုက်မှုရှိနေတယ်လို့ဆိုပေမဲ့လည်းတိကျအတိမပြုတ်နိုင်သေးပါဘူးအင်ကန်နေ့ကဗူရီတောင်မြို့နယ်ကံပြင်းနဲ့စီတောင်ကြားတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ကံပြင်းရွာသားတွေစစ်ပေးလွတ်ရာကိုတိမ်းရှောင်နေကြရတယ်လို့စီတောင်ကြည့်ရအောင်အုပ်ချုပ်ရေးမှူးဦးကျော်တန်းကပြောပါရယ
်မနေ့ကလေကံပြင်းနဲ့စီတောင်ကြားမှာဖြစ်တယ်ပေါ့တန်ကြနေတယ်အမြောက်ကြီးတို့လက်နက်ငယ်တို့အတန်ကြနေရတယ်ရွာသားတွေထွက်ပြီးလို့ကျွန်တော်တို့ဇီတောင်ကျအောင်စုမှာဟိုလူပေါင်း40ခန်းရောက်ရောက်နေတယ်။လို့လို့ဆိုတော့ကျွန်တော်တို့ဇီတောင်ရွာကသူတို့ကိုနည်းနည်းကုန်ကြီးထောက်မထားတာပဲ။ဘူးလို့ပေါက်တန်ကြနေတော့သူတို့ကရွာကိုမပြန်ရသေးဘူး။ပေါက်တန်ကြီးပြီးမှသူတို့ကပြန်မှာ။ဘူးတော့လို့လို့ဆိုကျွန်တော်တို့ဇီတောင်စီမှာပဲသူတို့စိတ်ပြေဆောင်နေကြမှာ
။လက်ရှိစေတီတောင်ကျရွာနဲ့စပါးထားကျရွာမှာစစ်ဆောင်ဥယျာဉ်200နီးပါးရှိနေတယ်လို့လည်းသူကဆိုပါတယ်။ဒီတိုက်ပွဲသတင်းနဲ့ပတ်သက်ပြီးမေးမြန်းဖို့အတွက်တပ်မတော်သတင်းမှန်ပြန်ကြားရေးဘက်ကမြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုပြေပို့ထားတဲ့ဆက်သွယ်ရန်ဖုန်းနံပါတ်စီရင်ထက်ကနဘာကတိုင်းဦးစီးဘူမူကြီးကို VOA ကအချိန်ချင်းဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး။ ไต้หวันพี่เนี่ยได้สวยแต่ทีนี้ทั่วเนี่ยได้ตอนทวีมาเว้ยอิงกันนี่เนี่ยในบ้านดงอ่ะยี่ขันพี่เนี่ยวุ้นจิ๋วเยอะตีด้านพุ่งยี่ขี้เสียงกันเนี่ยมีอุ้มอยู่เนี่ยลองเจนเนี่ยนั่งจ้าจี้ว่าจ้ามีอุ้มวยแต่ละมาไม่ปากเว้ยมุ่งพี่บอกแค่ว่าเลย
ที่พี่สิน่าสงสัยนี่ก็รอันนี้ที่บาดีก็พี่เนี่ยลูกตัวกูสิเลยอุ้มมังทุนหลังอ่ะคู่ลูกที่พี่เบี้ยวสุวรรณเว้ยวันนี้ช่วงดูกันที่ได้ความรู้ให้ตัวเราชาวผู้ยามยี่เอาโกดูเช็ดกันเนี่ยต้องบอกเลยวันนี้ช่วงกายเป็นตาความกายนาวิสิเป็นกายเจ้าด้วยน้องมาเจียงเสียดีกว่าผมอยากอุ้มใครเอาชมูกันเนี่ยไอ้ตัวเนี่ยเป็นตัววันที่ตาไอ้ดีจ้าเรามาบุกอ่ะฮับเอาดับบุกเนาะ
ตอนนี้ถ้าเรื่องเด็กอาจจะบ้ามาไม่ใช่แบบนี้แต่เราอันนั้นเป็นคือดูยังไงลงจากตั้งแต่ส่งเงินมาเลยเป็นดูว่าสุดาดก็คุณลอลลี่เนาะเทมเมลูว่ามีอาชีพแบบนี้ผมเอาเงินมึงเด็กอาจจะลงไม่สุดาดก็ไปใช่ไหมเพราะว่าเราเงินเงี้ยเลยเขาจะลงไปอีกชาติอะไรเนี่ยตั้มรอยที่สมัครคนนี้นี่น่าสงสัยเปลี่ยนชะเทมาร์โรซีเอฟริบิกาพี่ป๋อยยังขันบินเนี่ยตีได้ด้วยไม่ปากไว้มือพี่เส้นต้องเจียมพี่ป๋อยแค่เดี๋ยวทุกอย่างทับบุบาร ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ င်ကိုင်းမိကျန်ခိုးအဝပြန်နဲ့ပညာဝကျေးရွာကစစ်ဆောင်တွေအတွက်ဖရိခာအကူညီပေးရေးမှာခက်သွေးနေတယ်လို့လဲကြောက်တော်မြို့နယ်အကူညီပေးရေးဖွဲ့တာဝန်ခံဦးစော်ဝင်းကပြောပါတယ်
ကျွန်တော်တို့ကိုတရတာစီပြိမာနေလို့ဒီရေတော့ပေးဖို့လမ်းမှာကျွန်တော်တို့ရက်နာနေရတယ်ကျွန်တော်တို့ကိုတက်လို့ကဒီနေလဝန်ကြီးအပါဝင်ဝန်ကြီးချုပ်မြို့မြို့ခွေအုပ်ကအကုန်လုံးကခွင့်ပြုချက်တွေနဲ့တွောလို့ရပါတယ်လို့အကြီးကြီးပြောထားမှုတွေခွင့်ပြုချက်တွေနဲ့တွောတယ်ဗျာတော့ဒီဘက်ကရောက်မှကျွန်တော်တို့အဲ့ဒီရှားအပေါ်ထက်ကိုတက်ခွင့်မပေးဘူးပုံမှန်လေးတပွဲတင်နေကအခုတတိဘယ်သူမှဒီရေတော့ပေးလို့မရှိဘူးမြန်မာပြည်သူစံတပူကိုအရေးကြိုးတောင်းနေတယ်အဲ့လိုမျိုးတွေ
တိုက်ပွဲဖြစ်ပွားနေတဲ့ရိုးချောင်းဆက်ပိုင်းကိုတမတော်ကနေတွာလာဖွဲ့ပိတ်ပင်လာဟာစစ်ရှောင်းတွေအတွက်ပေးပို့တဲ့ရိတ်ခါတွေကိုရခိုင်တမတော်လက်ထက်ရောက်သွားမှစိုးရင်လို့ပိတ်ပင်လာဖြစ်နိုင်ကြောင်းစစ်ရှောင်းစခန်းတာဝန်ရှိသူတွေကသုံးသပ်ချက်ပေးထားပါတယ်မြမတမတော်အနေနဲ့က NC လက်မှတ်ထိုးအပြည့်ရဖွဲ့တွေရော NC လက်မှတ်မထိုးနိုင်သေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ပါလေးလက်အပြည့်ရထားမယ်လို့ဒီဇင်ဘာ23ရက်နေ့မှာထုတ်ပြန်ထားပါတယ်ဒါပေမဲ့လို့လက်ရှိရခိုင်ပြည်နယ်ကြောက်တော်ရတိတ်တောင်ဗူဒီတောင်ပုံလုံးကျုံမြို့နယ်ဘက်မှာတမတော်နဲ့ရခိုင်တမတော် AA တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲဖြစ်သလိုတိုက်ပွဲတွင်ဒေသခံကြေးရွာသားတွေကလည်းပေလွတ်ရကိုစစ်ပြေးဒုက္ခတဲ့အနေနဲ့တင်းရှောင်နေရဆဲအခြေအနေမှာရှိနေပါတယ်ခင်ဗျာ
VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကိုဝင်သတင်းပေးပို့ထားတာပါအခုဆက်ပြီးတော့ထိုင်းမလေးနယ်စပ်မှာမြန်မာနိုင်ငံသားတွေဖမ်းဆီးခံရတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်ထိုင်းမလီနယ်ဆက်ဆုံခလာခရိုင်ထဲမှာလူကုန်ကူးကိုင်းခေါ်ဆောင်လာတဲ့မြန်မာနိုင်ငံသား14ဦးဟာဆုံခလာခရိုင်ဘန်ကန်တက်တော်အတွင်းမှာအစာရေစာပြတ်နေတဲ့အခြေအနေနဲ့ဖမ်းဆီးခံခဲ့ရပါတယ်။ VOA ထိုင်းခြေစိုက်သတင်းတောင်မိုင်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတောင်ပိုင်းဆုံခလာခရိုင်ဘန်ကန်တက်တော်အတွင်းမှာမလေးရှားနိုင်ငံကိုခေါ်ဆောင်သွားမဲ့လူကုန်ကူးသူတွေကိုစောင့်စားနေကြတဲ့မြန်မာနိုင်ငံသား14ဦးကိုနေမြေကန်ရဲတပ်ဖွဲ့ဝင်တွေနေကြဆောင်တက်နဲ့လဝကအပါဝင်လူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့လေးဘွဲ့ပူးပေါင်းပြီးဇန်နဝါရီလ1ရက်နေ့မှာဖမ်းဆီးခဲ့တာဖြစ်ပါတယ်။ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကမှတ်တမ်းနဲ့အလုံသမားရေးတာဝန်ခံဦးမင်းဦးကတော့ထိုင်းတောင်ပိုင်းမှာဖမ်းမိတဲ့လူကုန်ကူးခံရသူတွေနဲ့ပတ်သက်လို့အခုလိုပြောပြပါတယ်
။ဦးဒီချက်ကသူတို့ကမလေးရှားလိုပဲထွက်ကြတယ်။အများစုကမလေးရှားကိုသွားမလူကြီးပဲ။အဲ့လိုတွေဖြစ်နေ။ဆိုတော့အဲ့ဒါတွေကအခုမှလည်းမဟုတ်ဘူး။ဟိုဖမ်းမိနေတာလေ။တောက်လျှောက်ဆိုတော့ဒါကြီးစဉ်းစားစရာကြီးဖြစ်နေတာပေါ့နော်။စင်းသားရည်ဆိုတာဒီဟာတွေကိုပို့နေတဲ့ခုနကဒီပုံလူမောင်ကိုတွေဒီပုံကူးရဲ့လူတွေကဟိုဘယ်လိုကောင်တောက်လျှောက်ရှိနေလဲဆိုတဲ့သဘောပေါ့
ဇန်နဝါရီလ1ရက်နေ့မှာဖမ်းဆီးခံရသူတွေဟာအမိုးကမရှိပဲတောရင်းမှာပဲပလတ်စတစ်အခင်းတွေနဲ့စုနေကြတာဖြစ်ပြီးမြန်မာနိုင်ငံသားတွေဟာထိုင်းအရာရှိတွေတွေ့သွားတဲ့အချိန်မှာအစာရေစာပြတ်နေကြတာကိုတွေ့ရတယ်လို့ဆိုပါတယ်မြန်မာနိုင်ငံကနေဝင်ရောက်လာသူတွေက14ဦးထဲမှာ9ဦးဟာရခိုင်ပြည်နယ်ကရိုဟင်ဂျာလို့ခေါ်နေတဲ့အစ္စလမ်ဘာသာဝင်တွေဖြစ်ပြီးကျန်9ဦးကတော့မြန်မာတွေဖြစ်တဲ့အကြောင်းဘန်ကန်ရဲစခန်းကထုတ်ဖော်ပြောဆိုခဲ့ပါတယ်။ဖမ်းဆီးခံရသူတွေထဲမှာအသက်18နှစ်မပြည့်သေးတဲ့လူငယ်တွေပါပါဝင်နေတယ်လို့လည်းဆိုပါတယ်။နှစ်တစ်ကူးပွဲတော်လုပ်နေကြတဲ့အချိန်နဲ့တိုက်ပြီးလူကုန်ကူးသူတွေဟာမြန်မာနိုင်ငံသားတွေကိုထိုင်းမလေးနယ်စပ်ကနေတဆင့်မလေးရှားနိုင်ငံအထိပို့ပေးနေကြတာဖြစ်ပါတယ်။ဖမ်းဆီးခံရတဲ့လူတွေဟာတပ်တွေအထောက်ထားမရှိဝင်ရောက်လာကြတာကြောင့်ထိုင်းလဝကဥပဒေနဲ့တရားဆွဲဆိုခံရမှာဖြစ်ပြီးသူတို့ကိုခေါ်လာတဲ့လူကုန်ကူးသူတွေကိုလည်းဆက်လက်ဖော်ထုတ်သွားမှာဖြစ်တယ်လို့လည်းထိုင်းရနာပိုင်တွေကဆိုပါတယ် kind of by Maro, bigger than the Tau Sashikuni Drima, Lugon Gukayaretu, Tonganella, Prasi Kangayabi, the Chogaro, the Yamawi, Coen Hurine, Prasi Kayadalo, the Chogaro, Lugon Gumurine, a Mosese, Prasi Kayarari, Yeu Kayarari, Leshini Varishin.
My imagine people Taravashin. VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညနေပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကုံဆုံးသွားပြီဖြစ်တဲ့2018ခုနှစ်အတွင်းမြန်မာပြည်သူလူထုအများစုရဲ့စာဝတ်နေရေးစီးပွားရေးအပါအဝင်အခြေအနေအရရဟာတည်တည်တသာတိုးတက်မှုမရှိခဲ့ဘူးလို့ဒေသလူတွေကသုံးသပ်ထားပါတယ်။2019ခုနှစ်တည်းမှာရောမြန်မာပြည်သူပြည်သားတွေကိုယ်တိုင်ကဘာတွေမျှော်လင့် ို့ရဲ့ပြောဆိုချက်တွေကို VOA သတင်းတောက်တွေဖြစ်တဲ့ကိုဇော်ထက်နဲ့ကိုဆိုင်တို့ကစူးစီးတင်ဆက်ပေးထားပါတယ်ရှင်
။လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးဆိုလို့ရှိရင်ဒါအနေသူပကံကစ်ကပဲစတွက်မယ်ဆိုရင်မင်းဆိုရသားတွေဖန်နာရှင်တွေအတွက်မဟုတ်ပဲနဲ့ကျူတူပိတ်ကနိုင်ငံရေးကြီးချင်းအမြင့်မားဆုံးချိန်ဖြစ်နေတယ်။ဒါတွေကိုလည်းပဲအထူးဖြင့်ဟိုလူငယ်တွေပိုသိဖို့လိုတယ်။အဲ့လိုလိုသိရှိယုံကြည်တော့မှသူတို့အနာဂတ်ရဲ့မျှော်လင့်ချက်တွေအပြည့်အဝရှိမှာ
အနှစ်သစ်အနေနဲ့ပေါ့နော်မျှော်လင့်ထားတာငင်းငင်းလေးရတယ်မြန်မာပြည်ကိုငင်းငင်းအများဆုံးရတယ်အခုဆွေးနွေးပွဲတွေရတဆင်ရတယ်ဆွေးနွေးပွဲတွေထန့်ဆိုင်ရင်ပေါ့ကျွန်တော်လိုချင်တာငင်းငင်းကြီးပဲဆွေးနွေးပွဲတွေလိုချင်တာမဟုတ်ဘဲတော့ဆွေးနွေးပွဲတွေရဆင်ငင်းငင်းကြီးကိုအများဆုံးသွားပါငင်းငင်းကြီးကိုကျွန်တော်တို့ကြောင်းသားတွေမဟုတ်ပြည်သူတွေအားလုံးကငင်းငင်းကြီးကိုမျှော်လင့်နေပါတယ်ပြီးတော့ဒုတိယပြည်သူတွေလိုအပ်တော့ကျွန်တော်စီးပွားရေးပါဆိုတော့အနေဒီအစိုးရတက်လာကြတာလုံလာခဲ့တာငင်းငင်းကြီးပါဒါပေမဲ့အခုချိန်ကြီးကျွန်တော်တို့လိုအပ်နေတာပြည်သူအများစုလိုအပ်နေတာကပြန်စဉ်းစားကြည့်မယ်ဆိုရင်စီးပွားရေးဆိုင်ရာစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုပြည်သူများစုကတောင်းတနေတဲ့ကာလဖြစ်နေပြီးတော့စီးပွားရေးဒီဒုတိယစီးပွားရေးအရေးကြီးဆုံးပြန်လုပ်နေရမယ့်ကာလဖြစ်ပြီး2020လည်းပြီးတော့မယ် NLD အနေနဲ့စီးပွားရေးကိုအဓိကလှုပ်ဆောင်သင့်နေပြီစီးပွားရေးကိုအင်တိုင်းအားတိုင်းလှုပ်ဆောင်သင့်နေပြီငင်းငင်းကြီးကိုလည်းတစ်ဖက်ကလှုပ်ဖို့ဒါပေမဲ့ငင်းငင်းကြီးနဲ့စီးပွားရေးကိုရှင်တွဲလုပ်သင့်တယ်လို့ကျွန်တော်မြင်ပါတယ်ကြောင်းသားပြောက်လေးဟုတ်ခု
မရှိစင်းသားอยู่တော့လည်းပပကိုကျွန်တော်ပြောတယ်တိုင်ကနေနေဖမ်းမဖမ်းသေးစီအောင်ကျွန်တော်ပြောလို့ကျင်တယ်အဲသူအူလမ်းရင်ပဲလို့လို့စီကမ်းမဲ့တော့စီကမ်းမဲ့တော့မနှင်းကြပါဘူးအဲလိုမျိုးကျွန်တော်တို့ကဘလက်ဘေးနဲ့နေနေဘလက်ဘေးနဲ့နေတော့စီဗီနီယာဖမ်းကြတယ်အဲ့လားပဲဖမ်းစီအောင်ကျွန်တော်ပြောကျင်တ
ယ်ကျွန်တော်နာမည်တော့ဦးမြင့်လေးပါကျွန်တော်ဈေးတဲ့ပါပဲကျွန်တော်စပုံနှစ်တရားစားလို့ပေါ့နောက်မိသားစုနဲ့ကြောက်ရွံ့တာတစ်နှစ်ပတ်လုံးဖက်တန်းနေမှာအဲ့တော့ကျွန်တော်တို့ဒီလက်ရှိမြန်မာနိုင်ငံကြီးရဲ့အပေါ်မှာလည်းလွတ်လပ်စွာနေထိုင်ခွင့်ရခြင်းနဲ့နေထိုင်ခွင့်လည်းပေးခြင်းပါပေးနေနေလည်းကောင်းပါတယ်ပေါ့နော်အဲ့လိုမျို
းခင်းထွက်ရမှာဆိုတော့ပြောပြီးအဲ့တော့ကျေးဇူးတင်တယ်ပြုံးလို့တော့ဟာမန်းတူတော့ကောင်းမှုဒီနေ့မှာအဲ့ခင်းထွက်တယ်ပြောနေတော့ဘုံရောက်ဖွတဲ့နေရာဆိုရင်တော့ပြောတာပေါ့အဲဘယ်ဦးတိကသားကျင်လဲဆိုတော့အများဖုတဲ့နေရာကိုသုံးပါကျင်တာ
အမှန်တော့လက်ကူစတာပြရဲလို့သားကျင်တာကပကံဒါပဲရှိ
ကိုစော်ထက်နဲ့ကိုဆိုင်တို့စူးစီးတင်ဆက်ပေးထားတာပါရှင်အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်ဖြောပြေးလုပ်ငန်းတွေကိုနီးပညာကအလျင်မြန်ပြောင်းလဲနေပြီးတော့တချို့တွေကတော့လူတွေဟာဗီဒီယိုဂိမ်းဆော့ဖို့အတွက်အချိန်တွေအများကြီးသုံးနေပြီးအချင်းချင်းပြောဆိုဆက်သွယ်ဖို့အချိန်မရှိတော့ဘူးလို့မြင်နေကြပါတယ်အမေရိကန်ပြည်ထောင်စု Los Angeles မြို့က 2-bit circuits မှာတော့ဂိမ်းလဲကစားရင်အချင်းချင်းလဲပြောဆိုဆက်သွယ်နိုင်မှုအစီအစဉ်ထားပါတယ် Elizabeth Lee သတင်းပေးပို့ထားတာကိုကိုငင်းညံကတင်ပြပေးထားပါတယ်ရှင
်ရိုးရပွဲစည်းတွေထပ်ပို့ပြီးပြောစရာကောင်းတဲ့ဖြောပြေးကစားကွင်းပါဒါကတော့ 2-bit circuit ကစားကွင်းဖြစ်ပါတယ်လာကစားတဲ့ Kelly Bandor က
I think it takes the whole arcade
အကိတ်ဂိမ်းကစားတာတွေကိုနောက်တစ်ဆင့်မြင်လိုက်တယ်လို့ပါဒီကနေ့ညဂိမ်းတစ်ခုကစားခဲ့တာတော်တော်လေးမောပြီးတော့ချွေးတွေလည်းပြန်နေပါတယ
်ဂိမ်းကစားနည်းတွေကိုနီးပညာသုံးကင်မရာစင်ဆာအာယုံခံကိရိယာတွေနဲ့ပေါင်းစပ်ပြီးကစားတဲ့သူတွေကိုအတွေ့အကြုံတွေရစေတာပါ Twist Twist Game လို့အခန်းထဲကလွတ်အောင်ပြေးရတဲ့ကစားနည်းမှာဆိုရင်ကစားသူတွေဟာအုပ်စုလိုက်ကစားနိုင်ပြီးမြစ်ထဲမှာတငယ်ချင်းတစုနဲ့ဖောင်စည်းသွားရင်ဂျိုသားတွေကိုတနက်နဲ့ပြေးရတာမျိုးအာကာသယာဉ်ကိုတငယ်ချင်းတွေနဲ့အတူတူမောင်းရတာမျိုးပုံရိပ်စက်နီးပညာ VR ကိုသုံးပြီးကစားရတာပါဖြော်ရည်ရမကတောက်တုံးကျင်နေဆိုရင်တော့စက်ရုပ်ကဖြော်ပြတာပ
ါစက်ရုပ်ကဖြော်ပြတာကိုမတောက်ဖူးပါဘူးရေလည်းမိုက်ပါတယ်သူကတေးချာတော့လှုပ်ပေးလိုက်သေးတယ်ဗျာ
2-bit circuit ကစားကွင်းမှာနောက်ဆုံးပေါ်တီထွင်ထားတဲ့ကစားနည်းမျိုးစုံရနိုင်ပြီးတော့အဲ့ဒီနေရာမှာနေဖန်တီးခဲ့တာပါဘူးတွဲတီထောင်သူ Eric Gradman က
We're standing here in the 2-bit circuit shop And the Two-Bit Circus shop shares a wall with the Two-Bit Circus park. And that means
Two-Bit Circus အလုပ်နေရာကိုရောက်နေတာပါ။ဒီနေရာဘေးကကစားဝင်းကတ်ရံမှာရှိပြီးတော့ကျွန်တော်ဒီဘက်ကစမ်းသပ်ထုတ်လုပ်တဲ့စက်တွေကိုဟိုဘက်မှာအစမ်းသုံးနေပါလေ။ဖြောက်ရေးစက်အစ်တွေထုတ်လုပ်ဖို့ဖန်တီးနိုင်စမ်းရည်မြင်းနဲ့အဖွဲ့နဲ့လူတွေလည်းရှိပြီးဒီစက်တွေကိုစမ်းပြမဲ့လူတွေလည်းရှိပါတယ်
။ဘူးတွဲတီထောင်သူ Eric Grabman ဟာ American စစ်တပ်အတွက်ဆက်ယုံနဲ့သူ့အသာသူမောင်းနိုင်တဲ့ကားတွေနမူနာစမ်းသပ်တိစောက်ပေးခဲ့သူဖြစ်ပါတယ်။စက်ကတ်ထဲမှာလည်းဖြောပြေးသူအနေနဲ့လုပ်ခဲ့ပါတယ်
။ I was touring around the country.
ကျွန်တော်နိုင်ငံနဲ့တွားပြီးလူထောင်ပေါင်းများစွာရှိမှလည်းဖြောပြေးဘူးပါတယ်။အခုကတော့ပစ္စည်းသစ်တွေဖန်တီးပြီးလူတွေကိုဖြောပြေးရတဲ့သဘောပါ
။နောက်ထပ်ပူရဲတီထောင်သူ Brand Bushnell ကလည်းစက်ကတ်ထဲမှာလူပြတ်အဖြစ်တရုတ်ဆောင်သူဖြစ်ပြီး Engineer ဘွဲရတဦးလည်းဖြစ်ပါတယ်။ Video Game Company Atari တီထောင်သူNolan Bushnell ရဲ့သားလည်းဖြစ်ပါတယ်။
My dad wants to move in here. He
ကျွန်တော်ဘေးကဒီမှာလာနေခြင်းဗျာ။ဒီနေရာကိုရမ်းကြိုက်တယ်လေ။သူအများရန်လာပြီးတော့ကြံကြံရတိုင်းကျွန်တော်တို့ဘာတွေပြောင်းသင့်တယ်လဲ။ဘယ်လိုကွဲပြောင်းလို့သင့်တယ်လဲ။လာပြောတယ်ဗျာ။သူရမ်းကိုစိတ်ဝင်စားနေတာလေ
။ဒီဖြောပြေးကစားကွင်းဟာစတိုးဆိုင်ကြီးအရွယ်အစားလောက်ရှိပါတယ်။အကြောင်းကတော့ online ဈေးရောင်းဝယ်မှုတွေကြောင့်စတိုးဆိုင်ကြီးတွေပိတ်ပစ်နေရပြီးသူတို့လွတ်သွားတဲ့နေရာမှာအခုလိုဖြောင်ပြေးကစားကွင်းတွေဖွင့်ဖို့ရည်ရွယ်ပါတယ
် We have built it to be able to just slot right
ကျွန်တော်ဆောက်ထားတဲ့ကစားကွင်းကအဲ့ဒီ store ဆိုင်ကြီးနေရာမှာဖွင့်နိုင်ဖို့ပါအဲ့လိုဆိုရင်အများကြီးတိုးချဲ့နိုင်မှာပါအဲ့ဒီ store ဆိုင်ကြီးတွေကနိုင်ငံအနှံ့ဂျာပေါင်းများစွာရှိပြီးတော့စမ်းသပ်နိုင်ပါတယ်အခုဒီပုံစံကိုအကောင်းဆုံးဖြစ်အောင်လုပ်ပြီးတော့ဒီပုံစံအတိုင်းနိုင်ငံအနှံ့မှာပုံစံတူတွေလိုက်ဆောက်လိုက်ရုံပါပဲဗျာ
အဲ့ဒီနောက်မှာတော့ကမ္ဘာတဝန်းတခြားနိုင်ငံတွေမှာလည်းလိုက်ပြီးတိစောက်မှာပါခင်ဗျာ
ကိုငင်းညံပြောပြခဲ့တာပါဒီကနေ့ညနေပိုင်းထွေသတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအင်တာနက်ကနေပြီးဝေဖန်ကြံပေးစာတွေပေးပို့လို့ရတဲ့သောတာရှင်တွေနားဆင်လို့ရတဲ့တည်သချင်းတွေတောင်းဆိုလို့ရတဲ့ဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်ကနေတဆင်ဆက်သွယ်လို့ရရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ် 855 ကိုရေးသားဆက်သွယ်နိုင်တယ်လို့ဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့သူတွေအတွက်တော့ဖုန်းနံပါတ်က1-232-382-555လေးကိုခေါ်ဆိုနိုင်ပါတယ်ရှင်အခုတော့အစီအစဉ်ဒီအဆုံးမသက်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါအောင်ရှင
်အမေရိကန်ဆွေးရဲ့လုပ်ငန်းတချို့ရပ်ဆိုင်းထားတာစနစ်ရရှိဖြစ်တဲ့ဒီနေ့မှာတော့တမန်တော်နဲ့ထရန့်ကနေဆက်လုံညွန်ရေးခေါင်းစဉ်နဲ့အင်ဂျီရောမှာဆွေးနွေးဖို့ Republican နဲ့ Democrat Party ကလွှတ်တော်ခေါင်းဆောင်တွေကိုဖိတ်ကြားထားပါတယ်တွေ့ဆုံပွဲကိုထက်လွှတ်တော် Republican လူများစုခေါင်းဆောင် Mitch McConnell တက်ရောက်မယ်လို့မျှော်လင့်ရပေမဲ့ Democrat လူနည်းစုခေါင်းဆောင် Chuck Schumer နဲ့အောက်လွှတ်တော်ဥက္ကဋ္ဌဖြစ်လာမယ် Nancy Pelosi တို့တက်ရောက်ဖို့ရှိမရှိအစိုးရလုပ်ငန်းတွေပြန်လည်လက်ပတ်နိုင်အောင်ညှိနှိုင်းဖို့ရှိမရှိဆိုတာတွေကတော့ရှင်းရှင်းလင်းလင်းမရှိပါဘူးတရုတ်သမ္မတရှီကျင်းပင်ကကိုဗန်အုပ်ချုပ်တဲ့ထိုင်ဝမ်ကျောင်းအနေနဲ့တိကျခွတ်တပြီးလွတ်လပ်တဲ့နိုင်ငံဖြစ်ထူထောင်မဲ့အကြံစီကိုစွန့်လွတ်တင်ပြီးတရုတ်ပြည်မှာရည်ရည်စိတ်ပိုင်းဖြစ်လက်ခံဖို့တိုက်တွန်းလိုက်ပါတယ်ထိုင်ဝမ်ကတနိုင်ငံတည်းသာသွေးချင်းတွေအတွက်အမှားစကားလို့ဆိုတဲ့အထင်ကြီးမင်းကုန်းအနည်း40ဖြစ်ထိမ့်မှတ်မင်းကုန်းကိုတရုတ်သမ္မတရှီကျင်းပင်ဒီနေ့ပြောဆိုရမှာတရုတ်နိုင်ငံရဲ့ထိုင်ဝမ်ပေါ်ရည်တည်ချက်ကိုထပ်မံပြောဆိုလိုက်တာလည်းဖြစ်ပါတယ်အာဖဂန်နိုင်ငံတောင်ပိုင်းကန္ဒါဟာပြည်နယ်တွင်းကအဓိကစစ်ကမ်းတစ်ခုနှင့်တာလီဘန်စစ်သွေးကြွတွေကအင်အားဖြင့်ဘုံတလုံးဖောက်ခွဲခဲ့ရာကစစ်သား5ယောက်ထပ်မံတေဆုံးပြီး6ယောက်ဒဏ်ရာရသွားပါတယ်။မတည်မငြိမ်ဖြစ်နေတဲ့မန်ဝမ်ခရိုင်တွေကအာဖဂန်ဆွေးရစစ်ကမ်းတွေကို2ကီလိုမီတာအရှည်ရှိတဲ့ဥမင်လမ်းကောင်းတစ်ခုတူပြီးမနေ့ညပိုင်းကပဲဘုံထောင်ဖောက်ခွဲခဲ့တာပါ။တက်ခတ်မှုနဲ့ပတ်သက်တဲ့အသေးစိတ်ကိုတော့အမည်ဖော်လို့သူလူညွှန်ရေးရရှိသူက VOA ကိုအတည်ပြုပြောဆိုခဲ့ပါတယ်။လနကံပိပကတိဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အတွင်းပြည်ရဲ့ရဲတွေအတွင်းတက်ခတ်မှုတွေကြောင့်ရဲတပ်ဖွဲ့ဝင်တို့ပြင်းထန်တရားကြောင့်မြန်မာဆွေရကဒီနေ့ပဲသတင်းထုတ်ပြန်လိုက်တယ်လို့နောက်ထပ်တိုက်ပွဲတွေဖြစ်ပွားနေတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ပူစီတောင်မြို့နယ်အတွင်းလွန်ကျော်ရေးတာဝန်ယူနေတဲ့နေချားဆောင်တပ်ဖွဲ့ဝင်တွေရသေးတောင်ပူစီတောင်ကလန်းမော်ကစရီတောင်ရွာကဖုန်ကြီးချောင်းဝင်းမှာယာယီအခြေစိုက်ထားစဉ်မနေ့အစောပိုင်းမှာလနကံအင်အား30လောက်ကလနကြီးလနငယ်တွေနဲ့စတင်ပြစ်ခတ်ရာကတက်ခတ်မှုတွေဖြစ်ခဲ့တာဖြစ်တဲ့အကြောင်းအစိုးရသတင်းစာကဖော်ပြခဲ့တာပါ။
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ခနာလီယပ်စ်တန်နာဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7 Juru ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VOA နိုင်စဉ် TV အစီအစဉ်တွေကိုကြည့်ရှုနားဆင်နိုင်ပါတယ်ရှင်။ VOA ကိုအပိတ်နားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington. From Washington, this